ကိုအောင်စောထွန်းတို့ရဲ့တန်ငယ်ချင်းသားမိသားစုများအကျိုးဆောင်ကွန်ရက်ကနေပြီးတော့ထောင်ထဲကတန်ငယ်ချင်းသားတွေရဲ့သဘောထားထုတ်ပြန်ရဲ့ဆိုတာမျိုးဟိုတစ်ဆင့်ချက်တာမျိုးကျွန်တော်တွေ့လာရတယ်။အဲ့တော့အဓိကတန်ငယ်ချင်းသားတွေကဘာပြောချင်တာလဲဆရာ
။အဓိကတော့ဒီနေ့လက်ရှိရောင်းတန်းစုကြည်နဲ့ဒီသမအူတိုင်းစင်ရဲ့တွေ့ဆုံဆွေးနွေးမှုပေါ်မှာတန်ငယ်ချင်းသားတို့ရဲ့သဘောထားနဲ့ဒီနေ့တိုင်းသားလူမျိုးစုပြဿနာတွေနောက်ဆုံးအတိုင်းပြည်ရဲ့စီးပွားရေးဆိုင်ရာအခြေအနေပြဿနာတွေကိုနိုင်ငံချင်းသားတွေကသူတို့ရဲ့စိတ်ထဲမှာရှိနေတဲ့နိုင်ငံရေးပေါ်ထားရှိတဲ့အမြင်သဘောတရားတွေကိုထုတ်ပြန်နေလို့ပဲကျွန်တော်နားရတော့ပေါ့ပါတယ်
။ဟုတ်ကဲ့အဲ့တော့သူတို့ရဲ့အကြံဉာဏ်တွေကပါရလဲဗျာ
။သူတို့ရဲ့အကြံဉာဏ်တွေကတော့ဒီနေ့ဒီမိုကရေစီအင်အားစုအားလုံးကစီးလုံးညွတ်စွာနဲ့ဒီမိုကရေစီလမ်းကြောင်းကိုမမိတ်မဆုံးသောပုံမှန်မျိုးနဲ့ဆက်လက်ပြီးတော့မိမိတို့ရဲ့ယုံကြည်ချက်ဒီမန်ချက်တွေကိုမပြောင်းမပြဲဆက်လက်ဆောင်ရမ်းမှုဆိုတဲ့ထိုက်တွန်းမျိုးတို့ချက်တွေကိုကျွန်တော်တွေ့ရတယ်။နောက်တစ်ခုကတိုင်းသားရေးရပြဿနာတွေမှာလည်းတိုင်းသားတွေပေါ်စီးရင်းကြီးနဲ့ဖြစ်ချင်းနေတာတည်းစရင်အပြူတော်ဆောင်ပြီးတော့ကန်းလူကြီးတို့တွေ့ဆုံဆွေးနွေးပွဲတွေတိုင်းသားတွေရဲ့လူမျိုးစုခွင့်ရေးတွေကိုအကောင်းနဲ့ပေါ်ပြေးဖို့လိုတယ်ဆိုတော့လူမျိုးစုပြဿနာဖြစ်ရှိရေးနည်းလမ်းတွေကိုလည်းမျှဝေထုတ်ပြန်လာတာတွေ့ရပါတယ်။နောက်ချက်ကတော့ဒီနေ့ကောင်ဆန်းသူကြီးဦးဆောင်တဲ့ဒီမိုကရေစီအားလုံးတွေနဲ့အစိုးရနဲ့တွေ့ဆုံဆွေးနွေးရတဲ့ဒီပေါ်မှာလည်းပြည်သူလူထုကိုအကျိုးသက်ရောက်မှုရှိနိုင်တဲ့ဆွေးနွေးပွဲတွေဖြစ်ဖို့အတွက်ဆွေးနွေးထားကိုလူမျိုးရင်းအားတွေနဲ့ပေါင်းဆက်ပြီးတော့တွေ့ဖို့လိုတယ်။ဆွေးနွေးဆွေးနွေးပွဲတွေရတဲ့ဒီဟာကိုစဉ်းစားမြင်လာတဲ့ဟာမျိုးတွေတွေ့ဖို့လိုတယ်ဆိုတဲ့ဟာကိုသူကမျှဝေထုတ်ပြန်လာတာပါ။
ဟုတ်ကဲ့အဲ့တော့သူတို့ကတာဟိုဒီအစိုးရဘိုင်းဟိုဒီအပြင်မှာလှုပ်ရှားနေကြတဲ့နိုင်ငံရေးဖွဲ့စည်းတွေကသိစေချင်တဲ့သဘောလား
။ဟုတ်ကဲ့ခင်ဗျာ။အဓိကကတော့ဒီနေ့အထက်မှာရှိနေတဲ့နိုင်ငံရေးကျင်းလာတွေကတိုင်းပြည်ပေါ်သူတို့ထားရှိတဲ့အမြင်တွေနဲ့ဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကိုကျေကျေကျေပြန့်သိစေချင်တဲ့သဘောကြီးရှိပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့လိုသိစေချင်တဲ့ဆိုတဲ့ခါကျတော့ဒီအစိုးရဘိုင်းဟိုတန်တဲ့ဖွဲ့စည်းအသီးသီးဟိုဒီသဘောထားနဲ့ပတ်သက်ပြီးတော့ဟိုစာပေးဖို့လို့ဘာလို့အစီအစဉ်တွေရောရှိလားခင်ဗျာ။
ဟုတ်ကဲ့ခင်ဗျာ။ဟိုကျွန်တော်တို့နိုင်ငံရေးကျင်းလာမိသားစုနဲ့ကျိုးဆောင်ကုန်ရက်ကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီနေ့ကျောင်းဆင်းရဲလမ်းကြောင်းပေါ်မှာအတူတူတောင်းတဲ့စိတ်ထားတွေနဲ့ချင်းချင်းနဲ့အကျိုးရှိမဲ့ကိစ္စမျိုးတွေကိုဆက်နိုင်ကြဝိုင်းဝန်းဆောင်ရွက်ပေးပါမှာပါ။အဲအဲ့ဒီခါကျတော့ထောင်ထောင်ရှိနေတဲ့နိုင်ငံရေးစင်သားတွေသဘောဆန္ဒတွေအပြင်မှာရှိနေတဲ့ပြည်သူလူထုရဲ့စန္ဒတွေကိုကျန်နှံမှုစင်ကကျွန်တော်တို့ကနိုင်ငံရေးနဲ့ဒီမိုကရေစီကိုရှေ့ရှုပြီးတော့ဆက်သွယ်ပေးသွားမယ်ဆောင်ရွက်ပေးသွားမယ်သူတို့အကျိုးတွေကိုဖော်ထုတ်သွားမယ်ဆိုတဲ့လုပ်ငန်းတွေရှိပါတယ်။အဲ့ဒီလုပ်ငန်းစဉ်ရဲ့အတိုင်းအတာတစ်ခုကကျွန်တော်တို့ဖြန့်ဖြူးပေးသွားမှာပါကျန်နှံမှုလောက်ပဲ
။ဟုတ်ကဲ့ကိုအောင်စောထွက်ရေးကျေးဇူးပါပဲခင်ဗျာ။